အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်22နိုင်ငံဟာဒီနေ့စောပိုင်းတုန်းကရယူခဲ့တဲ့ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် TPP နဲ့အညီလိုက်ပါဆောင်ရွက်ဖို့အခိုင်အမာစိတ်ပိုင်းဖြတ်ထားကြဆဲပဲလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ပီရူးနိုင်ငံလီမာမြို့မှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲအတွင်းမှာတနင်္ဂနွေနေ့တုန်းကအဲ့ဒါလိုပြောသွားတာပါ။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ TPP သဘောတူစာချုပ်ကိုကန့်ကွက်ထားပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်လာရင်ကမ္ဘာတဝန်းအစိုးမြင်မှုတွေများလာတယ်ဆိုတာကို APEC အဖွဲ့ဝင်နိုင်ငံတွေအသိမှတ်ပြုတဲ့တစ်ချိန်တည်းမှာကိုကျိုးစည်းဝါးကာကွယ်ရေးဝါဒကိုတိုက်ဖြတ်ပြီးအမေရိကန်ပြည်ထောင်စုပါတီဖြစ်စီမပါတီဖြစ်စီ APEC နိုင်ငံတွေအနေနဲ့သူတို့ရဲ့ဈေးကွက်တွေကိုလမ်းပွင့်ပေးထားမှာဖြစ်တယ်လို့ APEC အဖွဲ့ကဒီကြေညာချက်ထုတ်ပြန်ထားပါတယ်။အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကတော့ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကိုပို့ပြီးတော့မျက်မျှတတဖြစ်အောင်ပြန်လည်ညှိနှိုင်းဆွေးနွေးတာတွေလုပ်ဖို့စီရင်ပြောဆိုနေတာပါ။ဒီအတွက်အထွန်းမှာပဲ TPP အဖွဲ့ဝင်မဟုတ်တဲ့တရုတ်နိုင်ငံကလည်းလွတ်လပ်စွာကုန်သွယ်နိုင်ဖို့အတွက်ဒေသတွင်အလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ RCEP ကိုဖွဲ့စည်းဖို့တွန်းအားပေးဆောင်ရွက်နေပါတယ်။ပီရူးနဲ့ချီလီနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံကဒီသဘောတူစာချုပ်မှာပါဝင်ဖို့စိတ်ဝင်စားမှုတွေတိုးလာနေတယ်လို့ APEC အဖွဲ့အစည်းအဝေးကိုတက်လာတဲ့တရုတ်ကိုယ်စားလှယ်တဦးကပြောသွားပါရရှင်။